တရုတ်နိုင်ငံထိုင်ဝမ်ကို UTP ဂျက်တိုက်လေယာဉ်တွေပုံကျဲလေယာဉ်တွေကိုစေလွတ်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကစနေနေ့ကသတင်းထုတ်ပြန်လိုက်ပါတယ်။လေယာဉ်38စီးနဲ့စစ်တမော9စီးကိုတောက်ကြနေမနေ့6နာရီကနေစနေနေ့မနေ့6နာရီထိထိုင်ဝမ်ကျွန်းဝန်ကြီးကိုတရုတ်ကစေလွတ်ခဲ့တာဖြစ်တယ်လို့ကြေညာချက်မှာစစ်တပ်ကပြောထားပါတယ်။ဒီထက်ကလေယာဉ်22စီးဟာတာဝန်ရေးလက်ကျဲအလဲမြင့်ချောင်းကိုဖြတ်တန်းခဲ့ကြတယ်လို့ထိုင်ဝမ်ကပြောပါတယ်။ဒီအလဲမြင့်ချောင်းဟာတရားမဝင်နေကြားစီးလက်ဖြစ်ပါတယ်။ထိုင်ဝမ်ကလာမယ့်အပတ်မှာစီးရဲလေ့ကျင့်မှုတွေလုပ်ဖို့ပြင်ဆင်နေချိန်မှာတရုတ်ကအခုလိုလှုပ်လိုက်တာလည်းဖြစ်ပါတယ်။ကျူးကျော်လာတာတွေကိုကာကွယ်ဖို့ပြင်ဆင်တဲ့အနေနဲ့စီးရဲလေ့ကျင့်မှုတက်ကိုလာမယ့်အပတ်မှာစစ်တပ်ကလေ့ကျင့်မှုရှိပါတယ်။အလားတူပဲလေကြောင်းကတိုက်ခိုက်ခဲ့သည်ဖြစ်စေတဘာဝဘေးအန္တရာယ်ကြုံရသည်ဖြစ်စေအန္တရာယ်ကိုရှောင်ရှားနိုင်ဖို့ပြည်သူတွေကလေ့ကျင့်ကြဖို့လည်းဖြစ်ပါတယ်။ဒီလိုလေ့ကျင့်တာတွေကနှစ်စဉ်လေ့ကျင့်နေကြဖြစ်ပါတယ်။1949မှာတရုတ်ကွန်မြူနစ်ပါတီအာရယာပြီးတဲ့နောက်ကွန်မန်ဒန်ပါတီနဲ့သူ့နောက်လိုက်တွေကထိုင်ဝမ်ကျွန်းကိုထွက်ပြေးခဲ့ရတာကတရုတ်နဲ့ထိုင်ဝမ်ရဲ့လို့ကွဲပြားသွားခဲ့ကြတာပါ။